လွန်ခဲ့တဲ့ရက်ပိုင်းနှစ်အတွင်းချင်းပြည်နယ်တောင်ပိုင်းပလောဝဘက်မှာတပ်မတော်ဘက်ကစစ်ရင်အားတိုးချဲ့တာတွေရှိနေတယ်လို့ဒေသတွင်းစောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ဒီလိုတပ်ရင်အားတိုးချဲ့မှုတွေကြောင့်ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲအချိန်မြင့်လာမှာကိုလည်းသူတို့စိုးရိမ်နေကြတာပါ။ဒါပေမဲ့တပ်မတော်ဘက်ကတော့စစ်ရေးတိုးချဲ့တာမရှိဘဲတပ်အပြောင်းလဲပုံစံပုံမှန်လုပ်နေတဲ့အခြေအနေသာဖြစ်တဲ့အကြောင်းပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်စပ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်ကမကြခင်ရပိုင်းတွင်းကပဲတိုက်အင်အားတိုးချဲ့ဆွေးလွတ်မှုတွေရှိနေရကြောင်းနှစ်ဖက်စစ်ရေးလှုပ်ရှားမှုတွေတိုးလာမှာကိုလူထုဖွဲ့စည်းရေးကစိုးရိမ်နေကြတာပါ။ချင်းပြည်နယ်မတူပီဘက်ကို27ရက်နေ့ကရောက်လာတဲ့စစ်ကားတွေဟာ23ရက်မှာရေစွာနဲ့လိုင်လန်းပြည်မြို့နယ်ဘက်ကိုတဝက်ခွဲထွက်သွားပြီးပလောဝဘက်ကလည်းအစီ40လောက်ထွက်သွားခဲ့တဲ့အကြောင်းပုံမှန်စစ်ကားအရွယ်စားရဆိုရင်တပ်သားအင်အားဟာထောင်ကနန်းလောက်ရှိနေကြောင်းချင်းလူခွင့်ရေးဖွဲ့စည်းဖြစ်တဲ့ CHRO ရဲ့သတင်းပြန်ကြားရေးတောင်းခံစလိုင်းတီယာကပြောပါတယ
်။သူတို့တမခွင့်ခွင့်ရဲ့လက်ရောက်ခံတပ်ဆိုတော့ပြောတော့စစ်အစီအတရာဆိုရင်တော့သူတို့က2000လောက်တော့ဖြစ်နိုင်တယ်နော်စီပြင်စစ်မှုတစ်ခုပဲလို့ကျွန်တော်တို့ခတ်မှတ်တယ်။ဘာဖြစ်လို့ကျွန်တော်တို့ချင်းပြည်နယ်ပလေဝမြို့နယ်မှာလဲအဲ့ဒီအဲ့ဒီတနေ့ကခုနဲ့မြန်မာစစ်တပ်ကမကြခဏပေါ့နော်တိုက်ပွဲဖြစ်နေတယ
်2019အောက်တိုဘာ31ရက်ကစပြီးတပ်မတော်နဲ့အေအေတိုက်ပွဲကြီးဖြစ်လာခဲ့ပြီးအေအေလက်နက်ကိုင်အဖွဲ့တချို့ချင်းပြည်နယ်တောင်ပိုင်းမှာဝင်ရောက်နေရယူရာရရှိသလိုနှစ်ဖက်လက်နက်ကိုင်စီးရဲလှုပ်ရှားမှုတွေရှိမှဆိုရင်နယ်မြေတည်ငြိမ်မှုမရှိပဲစစ်တောင်တွေတိုးလာနိုင်ကြောင်းချင်းဒီမိုကရေစီအဖွဲ့ချုပ် CLD ဥက္ကဋ္ဌဦးငိုင်စာကပြောပါတယ
်ဆိုတော့နယ်မြေမငင်းချမ်းရင်ငင်းချမ်းရင်ဖွံ့ဖြိုးရေးတိုးတက်ရေးလိုရတာတော့ခက်ခဲမှုရှိတယ်ပြည်သူအတွက်ပေါ့လေဒီနှစ်ဖက်စလုံးကဝင်ရောက်ပြီးတော့နေရယူလာပြီဆိုရင်တော့ပို့ပြီးတော့ပြည်သူလူထုကတော့စစ်ပေးဆောင်သမားတွေကပို့ပို့များလာမှာပဲ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စပ်မှာတပ်မတော်ဘက်ကတိုက်ရင်ဟာတိုးချက်ခြားတောင်းမှုတွေရှိနေတဲ့အကြောင်းဒေသခံချင်းအဖွဲ့အစည်းတွေကအခုလိုပြောထားပေမဲ့လို့မြမစစ်တပ်ဘက်ကတော့ဒါကိုငြင်းဆိုထားပါတယ်ဖလောဝါမြောက်ပိုင်းဒေသမှာလွန်ခဲ့တဲ့လတွေကထက်စာရင်နေမီတည်ငြိမ်အေးချမ်းနေကြောင်းနဲ့တပ်ပွဲဖြစ်တာတွေတိတ်မရှိတော့တဲ့အကြောင်းအနောက်ပိုင်းတိုင်းဆက်ဆံတာချုပ်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစောဦးက VOE ကိုပြောပါတယ
်ကျွန်တော်တို့ပုံမှန်တက်ရှိတာတွေပါတယ်ရှိပါတယ်တမ89တော့မဟုတ်ပါဘူးဗျာကျွန်တော်ကတော့အဲ့လိုတော့မကြမိဘူးခင်ဗျာပုံမှန်အဲ့ဒီမတူပြားတက်တွေသူ့ကိုစစ်စင်ရေးချိန်လာပါညာဖြစ်မှာပါခင်ဗျာဟာအဲ့ဒီတက်တွေပဲသူ့ဟာကိုအဝန်လဲနေတဲ့ဥစ္စာရှိကောင်းရှိမှာပါကြမ်းမျိုးကိုအချားဝင်လာတဲ့တမ်းမာတွေပါတယ်တော့ကျွန်တော်ကတော့မကြမိဘူးခင်ဗျာအရှင်ကလွန်ခဲ့တဲ့တလားနှစ်လားနဲ့ဆိုရင်ဘလောက်အောင်ချမ်းနေတာဟိုအေးချမ်းနေပြီလို့ပြောလို့ရတာပေါ့သိပြီးတော့တိုက်ပွဲတွေဖြစ်တာသိပြီးရှိတော့
ဘလောက်ဝတ်တမစင်ရတူချက်တာမရှိပေမဲ့လို့ဖေဖော်ဝါရီလတုန်းကအေးဘက်ကချင်းရွာသားတချို့ကိုခေါ်ဆောင်သွားတာပလဝသရာစီမံကိန်းအတွက်ပစ္စည်းတင်လာတဲ့တမောက်ကိုမီးရှို့ရဲ့ကိစ္စအတွက်လုံခြုံရေးခြားထားဆောင်ရွက်ခဲ့တာမျိုးတော့ရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။ပလဝမြို့နယ်ကင်းတလင်းကျေးရွာနဲ့ခမောင်းဝကျေးရွာကြားမှာ AA လက်နက်ကိုင်အဖွဲ့ကစစ်စခန်းတစ်ခုရှိပါတယ်။တပ်မတော်နဲ့ AA မကြခဏဆုတ်တုံးနှစ်ဖက်တိုက်ပွဲရေးကြောင်းပလဝမြို့နယ်တွင်မှာစစ်ရှောင်း2600ကျော်လောက်ရှိနေတယ်လို့လဲချင်းရပ်ဖက်ဖွဲ့စည်းတွေကပြောပါတယ်။